မြန်မာနိုင်ငံလွတ်လပ်ရေးရပြီးလပိုင်းအကြောင်းမှာပဲပြည်တွင်းစစ်ဆခဲ့တာကြောင့်မြန်မာပြည်တွင်းစစ်ဟာလွတ်လပ်ရေးနဲ့ဖွားဖက်တော်လို့ပြောလို့ရှိကြပါတယ်။ကမ္ဘာမှာဖြစ်ခဲ့တဲ့ပြည်တွင်းစစ်တွေအတော်များများအဆုံးသတ်ခဲ့ကြပြီဆိုပေမဲ့နှစ်ပေါင်း80ကျော်လောင်နေတဲ့မြန်မာပြည်တွင်းစစ်ကတော့အခုချိန်ထိအရှိန်အဟုန်ကောင်းနေတော့မှာပဲ။အဲ့လိုပြည်တွင်းစစ်တက်ဆိုးရှင်နေတဲ့အကြောင်းရင်းတစ်ခုကိုနိုင်ငံရေးသုံးသပ်သူဦးတန်းစိုးနိုင်ကအခုလိုပြောပြပါတယ
်။တမရော်ဘာဝင်တိုင်းသားလက်နက်ကင်အဖွဲ့အစည်းတွေအားလုံးကတမန်ရဲ့ချိုးကွေအတွင်းမှာနိုင်ငံတကာကထောက်ပံ့တာ၊ကူညီတာတွေရတာ၊ငွေစီဝါလုပ်ငန်းတွေလုပ်တာ၊တစ်တွေရောင်းတာစသည့်အကြောင်းမျိုးမျိုးနဲ့သူတို့ကလည်းဗမာပြည်မှာကအရေးပါတဲ့လက်နက်ကင်အင်စတီကျူရှင်းတွေဖြစ်လာနေကြပြီ။အဲ့ဒီအချိန်ကြီးအောက်မှာသူတို့လူချင်တာရလို့ရှိရင်ငញ្ញရင်ရလည်းကောင်းတယ်။မရလည်းသူတို့လက်ရှိအနေထားအောက်မှာသူတို့အနေနဲ့အတော်လေးကိုတမ်မရော်ကအရာရှိတွေနဲ့အပြိုင်သူတို့ကိုယ်တိုင်လည်းခံစားခွင့်တွေရှိနေကြတဲ့အတွက်အကျိုးစီးပွားဆိုင်ရာကိစ္စတွေကြောင့်ပြည်တွင်းစစ်ဟာဆက်ပြီးတော့တက်ဆိုးရှင်မဲ့တဘော
နိုင်ငံတော်တိုင်းငံပုတ်ကိုထောင်ဆန်းစုကြည်ရဲ့အသက်နဲ့ပြည်တွင်းစစ်တက်တန်းကမတိမ်မငိမ့်ပါထောင်ဆန်းစုကြည်ကသူမျက်စိမမိတ်ခင်ငင်းချမ်းရေးခန့်ခိုင်မမအမြင့်တွေတာကိုမြင်သွားခြင်းနဲ့လို့နွေမာလ19ရက်နေ့ကပြုလုပ်တဲ့တောင်ကြီးမြို့လူလူတွေ့ဆုံပွဲမှာပြောခဲ့ပါတယ်။ဒါကြောင့်ပြည်တွင်းစစ်အဆုံးမတက်နိုင်သေးတာလဲဆိုတာကိုအဖြေရှာကြဖို့လိုတယ်လို့လည်းပြောခဲ့ပါတယ်။အဲ့ဒီမင်းကွန်းအတွက်အဖြေကိုတိတိကျကျမပြောနိုင်ပေမဲ့ငင်းချမ်းရေးမလိုချင်သူလူတစုရှိနေတယ်လို့ခန့်မှန်းပြတာကတော့ဒီဘောမဆနာနေမြေကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းမှာ
စစ်ကိုငញ្ញမ်းကျင်တဲ့လူတွေဟာတိုင်းရင်းသားလက်နက်ကင်အဖွဲ့တွေကအောက်ခြေတပ်သားတွေပါအစိုးရတပ်ကတပ်မတော်ကအောက်ခြေတပ်သားတွေပါလို့ပြောမယ်ဆိုလို့ရှိရင်တော့အမှန်တယ်သို့တော့လုပ်ပိုင်ခွင့်အာဏာတိုင်ထားတဲ့တပ်မှုတွေထဲမှာကတော့တကယ်ငញ្ញမ်းကျင်တာလားဆိုတဲ့ကိစ္စကမေးခွန်းရှိတယ်เนาะကျွန်တော်တော့သိပြီးတော့မယုံနော်သူတို့တွေမှာအကျိုးစီးပွားဓာတ်ရခံစားရတာသူတို့အထက်ပိုင်းကလူတွေကခံစားရတာ
အငိမ့်စားပုံမှုဝင်းနိုင်ကျော်ကလည်းပြည်တွင်းစစ်ကိုအရှိန်ပြင်းစေတဲ့အကြောင်းရင်းတွေကိုအခုလိုပြောပြပါတယ
်ပြည်ပကတိဖြစ်တဲ့ဆိုတဲ့အကြောင်းရင်းတော်များများဒီအကျိုးစီးပွားချင်းဖြစ်တာပါအဲ့တော့ပြည်တွင်းစစ်ဖြစ်တဲ့တွေကတော့ဟိုဟာဗောလက်လက်နဲ့ပတ်သက်တဲ့ဆက်ဆက်ပတ်သက်တဲ့ဟာဒီဒီရောင်းဝယ်မှုတွေနောက်တစ်ခုကအဲ့နေမီတွေမှာဥပဒေဒီလက်ဟာသွားတဲ့အတွက်တခြားကနာဥပဒေနဲ့ဆန့်ကျင်တဲ့ဟာတွေအများကြီးဖြစ်တော့အဲ့ဒီဟာတွေရနေပြီးတော့တည့်ရဲစကောင်တိုးဝဲတော့အချိုးမြတ်ရှိတဲ့ဟာတွေရှိတဲ့အတွက်ပြည်တွင်းစစ်ကိုကျွန်တော်တို့ကဒီမီးကိုအရှိန်ပြင်းစေတဲ့အထင်မှာတော့ဒါပါပါလေ
စစ်ပွဲတွေပြိပခါတွေဆိုတာကိုကျိုးစည်းဝါကိုအခြေခံပြီးပေါ်ပေါက်ရတာလို့ဆိုပါတယ်မြမပြည်ရဲ့ပြည်တွင်းစစ်ဟာတက်မရော်နဲ့တိုင်းသားလက်နက်ကိုင်တွေကြားဖြစ်တာမို့တက်မရော်ဘက်ကဘလို့အချိုးအမျက်တွေရနေလဲဆိုတာစပြီးကြည့်ကြရအောင်ပါဥတ္တဆိုးနိုင်ကတော့ရေဘူးရမြင်သာတဲ့အချက်တွေကိုပဲထောက်ပြပါတယ
်ဟိုတခါတော့တက်မရော်ရဲ့စီးရင်ဟာပို့ပြီးတော့ကြီးထွားလာတာပေါ့ဗျာအရင်ဥနေဝင်းလက်ထက်ကတသိန်းညွန်လောက်ရှိတဲ့တက်ကအခုက9သိန်းထိအမြင့်တင်ထားတယ်ပေါ့နောက်တစ်ခုကနိုင်ငံတော်ဘတ်ဂျက်ရဲ့အများပိုင်းကိုတက်မရော်ကိုပံ့ပိုးနေရတယ်အဲ့ဒါတွေမကဘူးတက်မရော်ကလည်းဈေးကွက်စီးပွားရေးရဲ့အရေးကြီးဆုံးအပိုင်းနဲ့အကျိုးအမြတ်အများဆုံးလုပ်ငန်းတွေကိုဒီဥပိုင်နဲ့စီးပွားရေးကော်ပိုရေးရှင်းနေပြီးတော့ရယူထားတယ်ဒေချာတာကတော့တိုင်းပြည်ရဲ့တန်ဇာတနဲ့အရေးကြီးတဲ့စီးပွားရေးလုပ်ငန်းမှန်တွေကတက်မရော်ရဲ့လက်ထက်မှာရှိနေတယ်ဒါတွေကတော့တက်မရော်အနေနဲ့ဒီပြည်တွင်းစစ်ကိုအကြောင်းပြုပြီးတော့เนาะအင်အားကြီးထွားလာတာနောက်ပြီးတော့အာဏာသိမ်းတဲ့အဆင့်ထိရောက်လာတာ
တက်မရော်သားဟောင်းတယောက်ဖြစ်တဲ့ဘုံမှုဝင်းနိုင်ကျော်ကတော့အဲ့ဒီအဆိုတွေကိုသဘောမတူပါဘူး
ကျွန်တော်တို့တက်မရော်ကလူညိုနဲ့ကဝေတောင်းဝန်တန်းဆောင်တယ်အခုလက်ရှိအနေနဲ့တော့ရေဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့တောင်းဝန်တွေဆိုတာတန်းဆောင်တဲ့အခါကျတော့ဒီဘောမှာဒီတက်မရော်အဝန်ဝိုင်းလာတဲ့တော့တာဝန်ရှိတဲ့တော့ဒီတခုခုကိုကျွန်တော်တို့အချိုးမြတ်အာရယူရမယ်ရရမယ်ဆိုတဲ့ဟာတော့ကျွန်တော်မရှိပါဘူးသူသို့တော့ကျွန်တော်အလေးနဲ့သာပြောချင်တာကတော့ဒီရင်းနဲ့ပတ်သက်လို့ရှိရင်တော့ကျွန်တော်တို့ဟိုသူတည်တာတိတိကျကျတော့လိုတယ်ဒါမှပဲကျွန်တော်ပြောလို့ပြောကြမှာပ
ါပြည်တွင်းစစ်ရှိနေတာကြောင့်တိုင်းသားတွေကသူတို့ရဲ့ identity လို့ခေါ်တဲ့သူတို့ဟာဘာလဲဗမာနဲ့ဘလို့ကွဲသလဲဘာကြောင့်ကွဲသလဲဆိုတော့ထင်ရှားတဲ့ကိုယ်ပိုင်လက္ခဏာတွေကိုပို့ပြီးတော့ပေါ်လွင်စေတယ်ဆိုတဲ့အမြင်တွေလည်းရှိနေပါတယ်ဥတ္တဆိုးနိုင်မှာလည်းအဲ့ဒီအမြင်ရှိပါတယ
်ပြည်တွင်းစစ်ရှိနေတဲ့အတွက်တိုင်းသားတွေကအမဘွားတို့ကချင်တို့အခုရှမ်း RCSS တို့ဆိုလို့ရှိရင်တို့နိုင်ငံရေးရာဒေါ်လေးအရေးပါတဲ့နေရာတွေဖြစ်လာတယ်ပြည်တွင်းညီညာရေးမှာတို့နဲ့ဆက်နွယ်ညှိနှိုင်းနေရတယ်တဖြည်းဖြည်းနဲ့တိုင်းသားလက်နက်ကိုင်အင်အားစုတွေရဲ့အင်အားရတည်ဆောက်မှုအရစစ်လက်နဲ့တပ်ဆင်မှုအရလည်းတို့ကြီးထွားနေတာပဲအဲ့တော့သူ့ရဲ့ identity ပေါ့မြင့်တင်တဲ့နေရာမှာဒီလိုလှုပ်ရှားမှုတွေရှိနေတာတို့တွေအကျိုးရှိတဲ့သဘောရှိအခုနောက်ပိုင်းဆိုအေအေကအဲ့ဒီအနေထားတွေရအောင်အချိန်တိုအတွင်းကြိုးပမ်းနေတဲ့အတွက်ရခိုင်ပြည်မှာမြောက်ပိုင်းမှာဆိုတိုက်ပွဲတွေအပြင်းထန်နေတိုင်းဖြစ်နေတယ်
ဖဆပလအစိုးရစစ်အစိုးရအဆက်ဆက်နဲ့ NLD ရသားအစိုးရလက်ထက်အထိမနာတမ်းဖြစ်နေတဲ့မြန်မာနိုင်ငံရဲ့ပြည်တွင်းဆက်ဟာဘယ်အချိန်ကျမှချုပ်ငိမ့်မလဲဘလို့ချုပ်ငိမ့်မလဲဆိုတာခက်မှန်းရခက်နေတဲ့ကိစ္စပါ။အကယ်၍များနောက်၅နှစ်အတွင်းငြိမ်းချမ်းရေးမရခဲ့ရင်ဘာတွေဖြစ်နိုင်မှာမလဲ။ဥယျာထွန်းကတော့
အဆိုးဆုံးဖြစ်လာနိုင်တဲ့ကိစ္စကတော့တပ်မတော်ကအခုရခိုင်လို့ဘာလို့ပဲမှာပေါ့နော်။ဟိုအတိုက်ခိုက်ခံနေရတယ်။ကျွန်တော်နိုင်ငံကလည်းပုံဆက်သွယ်ရေးကိရိယာတွေလည်းအရန်ကောင်းလာတဲ့အခါကျတော့တိုက်ရဲ့နော်စစ်ချီစစ်တဲ့လှုပ်ရှားမှုတွေမှာပါထိခိုက်လာတာရှိတယ်။ဥပမာသတင်းပေါက်တာပေါ့။ဒီတဲ့ပို့ပြီးတော့တရနိုင်ငံလုံးမှာပေါ့တခြားနေရာတွေမှာပါတက်ကဖြစ်ပြီးတော့အတိုက်ခံလာရတယ်။အသေးအပြောက်အကြအဆုံးတွေများလာတယ်ဆိုရင်သူကနိုင်ငံတော်အာဏာကိုပြန်သိမ်းလိုက်တာမျိုးလဲရှိလာနေမှာ
။မကြခင်ရောက်လာတော့မဲ့2020ပြည့်နှစ်ဆိုရင်မြန်မာနိုင်ငံရဲ့ပြည်တွင်းစစ်က82နှစ်ပြည့်တော်မှာပါ။ဒီလိုရှေကြာလာတဲ့ပြည်တွင်းစစ်ကြီးအဆုံးသတ်ဖို့ညှော်လင့်ချက်တွေရှိနေကြတော့မဲ့ဆိုပေမဲ့လည်းတော်တော်နဲ့မငိမ့်မဲ့မီတက်ဆိုးရှေအောင်မဲ့စစ်လို့လေလာသူတော်များများကသုံးသပ်ကြပါတယ်။တေကြရာတခုကတော့ပြည်တွင်းစစ်ကာလရှေကြာလာတာနဲ့အမျှမြန်မာနိုင်ငံဟာလည်းကမ္ဘာနိုင်ငံတွေအကြားမှာအောက်တန်းနောက်တန်းကြတဲ့ထက်ကြကြလာနေတယ်ဆိုတာပါပဲရှင်။